စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမေအောင်လိုင်နဲ့တရုတ်ကနေပြန်လာတဲ့သမ္မတဟောင်ဦးသိန်းစိန်တို့ဒီရက်ပိုင်းမှာတွေ့ဆုံခဲ့ပါတယ်လို့နှီးဆက်သူတွေကပြောပါတယ်ကျွန်လာ29ရက်နေ့ကတရုတ်နိုင်ငံမှာကျင်းပတဲ့ငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ရေးမူကြီး9ရက်အခမ်းအနားကိုတက်ရင်းနဲ့တရုတ်နိုင်ငံသားရဲ့ဝန်ကြီးဝမ်ယီနဲ့တွေ့ခဲ့တဲ့သမ္မတဟောင်ဦးသိန်းစိန် ဒီနေ့ကနေ့ပြန်လာတဲ့ဒုတိယစစ်ကောင်စီရဲ့ခေါင်းဆောင်ဒူဘုံကျုံမှုကြီးစိုးဝင်လဲပါပါတယ်ရှန်ဟိုင်းပူးပေါင်းဆောင်ရွက်ရေးအဖွဲ့ SCO ရဲ့စိမ့်လန်းသောဖွံ့ဖြိုးတိုးတက်မှုဖိုရမ်ကိုတွားတက်ခဲ့တဲ့ဒုတိယဗိုလ်ချုပ်မှုကြီးစိုးဝင်းကလည်းစစ်ကောင်းဆောင်နဲ့တွေ့တဲ့အချိန်မှာတော့တရုတ်ဘက်ကဦးသိန်းစိန်လက်ထက်ကလိုမျိုးငြင်းငြင်းရေးလုပ်ငန်းစဉ်တွေကိုထိရောက်အောင်လုပ်စေခြင်းပုံရတဲ့အကြောင်းပြောပြနိုင်တယ်လို့နီးစပ်သူတွေကသုံးသပ်ပါတယ်။သမရဟောင်းဦးသိန်းစိန်ဟာတရုတ်ခီးစဉ်မထွက်ခင်နေ့ကလည်းဗိုလ်ချုပ် ောဆိုခဲ့ပြီးတော့လာပိုင်းအတွင်းမှာအခုလိုမျိုးခီးစဉ်တွေဖြစ်လာခဲ့တာပါတရုတ်ကဂျာဝင်စစ်ဆက်ပေးနေပေမဲ့လို့ရှမ်းမြောက်ဒေသမှာတော့တိုက်ပွဲတွေကဆက်ပြီးတော့မှကြေပြန့်ပြင်းထန်နေတဲ့အချိန်နဲ့လဲတိုက်ဆိုင်နေပါတယ်ရှင်